ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓနေ့ကမြန်မာအရေးတကပိတ်ဆွေးနွေးခဲ့ပြီးအဖွဲ့ဝင်ရုရှားတရုတ်မပါတဲ့ကြမ်းနဲ့73နိုင်ငံကပူးရဲကြီးညာချက်တစ်စောင်ထုတ်ပြန်လာမှာသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်မတရားဖန်ခံထားတဲ့အကျဉ်းသားအလုံးကိုအ мян ဆုံးပြန်လွှတ်ပေးရင်းနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့ထပ်လောင်းတောင်းဆိုလိုက်ပါတယ်
။ The council set out its expectations clearly.
2022ခုနှစ်တုန်းကချမှတ်ခဲ့တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုပြန်လည်ကိုးကားပြီးထုတ်ပြန်ချက်မှာနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးရေးလူ့အခွင့်အရေးလေးစားလိုက်နာရေးတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့စံတော်ကိုလေးစားလိုက်နာဖို့တိုက်တွန်းခဲ့ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီး James Creakey ကသတင်းထုတ်ပြန်သွားတာပါဒါ့အပြင်အာဆီယံသဘာပတိရဲ့မြန်မာအရေးကျူးပန်အထောက်အမှုတွေကိုအသိအမှတ်ပြုကြောင်းနဲ့အာဆီယံပေါ်ခိုင်မာထောက်ခံအပေးချောင်းထက်လောင်းပြောကြားပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝအကောင့်ထည့်ဖို့နိုင်ရေးချက်ချင်းလည်းငယ်အရေးယူဆောင်ရွက်ဖို့မြန်မာစစ်တပ်ကိုထပ်မံတောင်းဆိုထားပါတယ်။ထုတ်ပြန်ချက်ထက်မှရခိုင်ပြည်နယ်ကရိုဟင်ဂျာအကြက်တဲပြဿနာနဲ့မူလအစင်းမြစ်ကိုအပြည့်ရှာရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုအပြည့်အဝကာကွယ်ပေးရဲ့အချက်တွေကိုလည်းတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်တွေအလုံးကတိုးတက်မှုမရှိသေးတဲ့အခြေအနေကိုလည်းစိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်။